မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်တဲ့ဆိုတဲ့ဆွဆွဲချက်အတွေ့ရင်ဆိုင်ဖြေရှင်းဖို့ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးကိုတွားရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုထောက်ခံပွဲကိုဒီကနေ့ဒီဇင်ဘာ10ရက်ရန်ကုန်မြို့မဟာဗန္ဓုလပန်းခြံမှာပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်စုစုကတင်ဆက်ပေးပါမယ်ရှင်။
မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကကမကထပြုပြီး ICJ နိုင်ငံတကာတရားရုံးမှာအမှုဆွဲတင်လိုက်တာပါ။ဒါကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးနယ်သာလန်နိုင်ငံ The Hague မြို့ကိုမြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိနေချိန်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့ကိုထောက်ခံတဲ့အနေနဲ့မြန်မာနိုင်ငံကမြို့အသီးသီးမှာထောက်ခံပွဲတွေကျင်းပနေတာဖြစ်ပါတယ်။ရန်ကုန်မြို့မှာလည်းဒီကနေ့မှဒေါအောင်ဆန်းစုကြည်ကိုထောက်ခံသူတွေစုစည်းပြီးမဟာဗန္ဓုလပန်းခြံမှာလူထုထောက်ခံပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီပွဲမှာဗုဒ္ဓဘာသာဝင်တွေနဲ့အတူအစ္စလာမ်ဘာသာဝင်၊ဟိန္ဒူဘာသာဝင်၊ခရစ်ယာန်ဘာသာဝင်တွေအပါအဝင်ဘာသာအသီးသီးကဆုတောင်းမေတ္တာပို့သကြပါတယ်။မြောက်ရီစီကတော့အရှင်အရိယဝန်သားပြီးဝန်သားကဗုဒ္ဓဘာသာကိုစားပြုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လှုပ်ရက်ကိုထောက်ခံအားပေးကြောင်းအခုလိုမိန့်ကြားခဲ့ပါတယ်
။တာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်အပြည့်ရှိသောကျွန်ုပ်တို့၏နိုင်ငံခေါင်းဆောင်ဒေါအောင်ဆန်းစုကြည်အားမိမိတို့ဘာသာရေးခေါင်းဆောင်များနဲ့အတူဗုဒ္ဓဘာသာအားလုံးတို့နှင့်တကွနိုင်ငံသူနိုင်ငံသားအားလုံးတို့ကလည်းတခဲနဲ့ယုံကြည်ထောက်ခံအပ်ပါကြောင်းကဘာတို့အတိပေးချညာအပ်ပါသည်အရှင်ရိယဝန္တာပြိဝန္တာရဝတိဆရာတော်
ကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုအတွက် ICJ နိုင်ငံတကာတရားရုံးမှာ၃ရက်ကြာကြားနာမှုကိုဒီကနေ့စတင်မှဖြစ်ပြီးကြားနာမှုပထမဆုံးနေ့မှာကမ်ဘီယာနိုင်ငံကရှောက်လဲတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ဒေါအောင်ဆန်းစုကြည်ထောက်ခံပွဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်အစိုးရတာဝန်ရှိသူတချို့တက်ရောက်ခဲ့ကြပြီးနိုင်ငံကုန်သိခကာကွယ်ဖို့အမေစုနှင့်ရက်တီစုဆိုပြီးပြည်သူတွေနဲ့အတူချွေးကြော်ခဲ့ကြပါတယ်။အစ္စလာမ်ဘာသာကိုကိုးစားပြုပြီးဥတင်ရေကတော့မြန်မာနိုင်ငံမှာမရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုကိုမြန်မာနိုင်ငံသူအားလုံးတာဝန်ယူနိုင်မှုပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံအတွင်းမရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုနဲ့ငြိမ်းချမ်းရေးတို့ကိုမိမိတို့အားလုံးဤတာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်ဖြင့်ဖော်ဆောင်နေခြင်းဖြင့်အမှန်တရားဖြစ်ပြီးတိုင်းပြည်ဤအကျိုးစီးပွားကိုလည်းကာကွယ်နေခြင်းဖြစ်သည်ဟုအလေးအနက်ခန့်ယူပါ၏
ICJ နိုင်ငံတကာတရားရုံးမှာရင်ဆိုင်ဖြေရှင်းမှုအတွက်ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ကိုအပေးထောက်ခံတဲ့လူလူထောက်ခံပွဲတွေကိုဒီကနေ့မှရန်ကုန်မြို့အပါအဝင်မန္တလေး၊စကိုင်း၊ပဲခူး၊ဧရာဝတီစတဲ့နေရာတွေမှာလည်းပြုလုပ်နေပြီးပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေကလည်းထောက်ခံပွဲကိုအသီးသီးကျင်းပနေကြပါတယ်